Welcome to the Voice of America in Burmese.
Mingalam na kima shi, natang sali gunni ibrela satong yet, the jan jo tenuni nimanakin, viewi American, the yam yamaba in season ago. American Pirang Zoo, Washington DC, Murogani, Yamasano Jimene, Chang Naigani, Kuranaiti, Daya Tongu Bini Babishim. Lindomita, Nasale, Tonsan Nine, Tonsa Kurugani, Nasin, I marry, a season who got Jama Sumo Mashim.
Mingala, the jan jo manakimakamia, the grim never dream ago, Kuya nine years, no jojo, the engine yamaba. Ukraine shipping attack at the Bay Muri, Ukraine Suyaga, Russia, who objected like Barre, Kabasi Boy, Pian Gauna, Navy, Makaima, the Bulu, Seaways, and take them down when she did up your like Barre. Jalso Malaysia, Lee, and Shapui, a change on Nine Elu, Australia, when you took up your barre, didn't you do the charter, then you go let Tina Wamakia.
Okay, Vashin. Timinakin to a daughter Shinina, Siame, take down out the Rinwari de Masuin. Jamini Nango Yangi, a muta democracy, a pejo Okata, Tong San Sujiha, Jaman Dream Mediari, a dress on a chain. Yamaning a muta, Yale, Timia Yine, but the be pari, Piosuke Vadale.
National reconciliation is required at many levels in our society and in many ways. I didn't mention particularly
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်တစ်ဆက်သေးပါပဲဒီစစ်တွေအရေးမသိငါလို့ထိန်းသိမ်းခံထားရတဲ့ရခိုင်မျိုးသားပါတီကဘဟုကော်မတီဝင်တဦးတည်ဆောင်းသွားတဲ့သတင်းကိုတင်ပြပေးဖို့ရှိသလိုတနင်္ဂနွေနေ့မနက်ခင်း 9:10
ဆနေနေ့ကယူကရိန်းနိုင်ငံရှိပိုင်းမှာရုရှားလူလာတဲ့လက်နက်ကိုင်တွေရဲ့တိုက်ခိုက်မှုဟာရုရှားနိုင်ငံရဲ့ပြင်ပရန်လူမှုလုပ်ရပ်တစ်ခုဖြစ်တယ်လို့ယူကရိန်းနိုင်ငံကပြောလိုက်ပါတယ်။ထိရောက်တဲ့လက်တုံ့ပြန်ရေးအစီအစဉ်တစ်ရက်ကိုလူညွန့်ရင်းတာဝန်ရှိသူတွေကအကောင့်ထက်ဖော်ဖို့ပြင်ဆင်နေပြီလို့လည်းပြောပါတယ်။ရုရှားလူမှုများစုရှိတဲ့ဒိုနက်စ်နဲ့ခရမတော့စ်မြို့တွေမှာရုရှ ော့ချက်ချင်းမရသေးပါဘူး။ဒိုနက်စ်ကရဲတပ်ဖွဲ့ဆိုင်ရာအဆောက်အဦတွေကိုသိမ်းယူခံရတဲ့အတွက်မြို့ရဲ့ရဲချုပ်နှုတ်ထွက်သွားရပါတယ်။စစ်သွေးကြွတွေဟာအရှေ့ပိုင်းကစလိုဗီယန်းမြို့ကိုလည်းထိန်းချုပ်လိုက်ပြီးလို့အနောက်နိုင်ငံသတင်းဌာနတွေကစနေနေ့နှောင်းပိုင်းမှာပြောကြပါဗ
ျ။ကုလသမဂ္ဂမှာအီရန်နိုင်ငံကိုကိုစားပြုဖို့အတွက်မူလရွေးချယ်ထားတဲ့တန်တမန်ကိုအမေရိကန်နိုင်ငံကပြည်ဝင်ခွင့်ဗီဇာပေးဖို့ငြင်းဆန်ခဲ့ပြီးတဲ့နောက်သူနေရာမှာအစားထိုးမဲ့တန်တမန်တစ်ကိုအခုချက်ချင်းရွေးချယ်သွားဖို့အစီအစဉ်မရှိသေးဘူးလို့အီရန်နိုင်ငံကစနေနေ့မှာပြောကြားလိုက်ပါတယ်။ဟာမက်အဘူတာလီဘီနေရာမှာအစားထိုးဖို့အီရန်နိုင်ငံမှာမရှိဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူအဘတ်အရာချီကပြောလိုက်ပြီးအခုလိုဗီဇာငင်းပယ်ခံရတဲ့ကိစ္စပေါ်မှာကုလသမဂ္ဂမှဥပဒေကြောင်းအရဖြေရှင်းသွားမယ်လို့ပြောပါတယ်။1989ခုနှစ်ကအီရန်နိုင်ငံတဟီရန်မြို့ကအမေရိကန်တန်ရုံးကိုသိမ်းပိုက်မှုအတွင်ပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးဆွဆွဲခံရတာကြောင့်အမေရိကန်တာဝန်ရှိသူတွေကသူ့ကိုရွေးချယ်တာနဲ့ပတ်သက်ပြီးကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။သူကအမေရိကန်တန်တမန်52ယောက်ကိုရပ်ပေါင်း444ယောက်ကြားတစားကန်အဖြစ်ဖမ်းဆီးခဲ့တဲ့မွတ်စလင်ကျောင်းသားအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။မွတ်စလင်ကျောင်းသားအဖွဲ့မှသူ့ရဲ့ပါဝင်ပတ်သက်မှုဟာဘာသာပြန်တဲ့ဆိတ်ဆက်ဆွေးနွေးသူနေရာကဖြစ်တယ်လို့အဘူတာလီဘီကတော့ပြောပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံအလဲဘက်ကကြီးရွာတရွာမှာအစီတံငွေကြောင့်လူအများပြဒဏ်ရာရခဲ့တယ်လို့စီးရီးယားအစိုးရသဘုံအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောကြပါတယ်။အဲ့ဒီဖြစ်ရတဲ့အစိုးရနဲ့သဘုံတွေတစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြပါတယ်။ကဖာဆိုင်တရွာမှာတောက်တန်တွေကအစိုးရရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပြီးဓာတ်ငွေတွေထွက်လာခဲ့တယ်လို့စီးရီးယားအမျိုးသားညွန်ပေါင်းအဖွဲ့နဲ့စီးရီးယားလူခွင့်ရေးခြေနေစောင့်ကြည့်လေလာရေးအဖွဲ့တွေကပြောပါတယ်။အဲဂိုင်းတာနဲ့အခြေဆက်ရှိတဲ့အယ်နူဆရာတအူအဖွဲ့ကကလိုရင်းတန်းငွေကိုအသုံးပြုခဲ့တာကြောင့်ကဖာဆိုက်တာရွာမှာလူ2ဦးသေဆုံးခဲ့တယ်ဆိုပြီးစီးရီးယားနိုင်ငံမှာရုပ်သံဌာနကစနေနေ့မှာပြစ်တင်ပြောဆိုပါတယ်။နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေအပေါ်တိကျအတည်ပြုချက်တွေထွက်မလာသေးပါဘူး
။လွန်ခဲ့တဲ့သတင်း၅ဘက်ကစတင်ပြောဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လေရင်ကိုရှားတွေ့နိုင်ဖို့ကအချိန်အတော်ကြာနိုင်ပွဲရှိတယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကစနေနေ့မှာပြောကြားလိုက်ပါတယ်။ရှာဖွေလုံနေတဲ့ area ဟာအတော်အသင့်တော့ကျင်းမြောင်းလာခဲ့ပြီဖြစ်တယ်လို့သူကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ကန်းကြီးကနေမိုင်900လောက်ဝေးတဲ့နေရာမှာရေအောက်အနက်3မိုင်လောက်နေရာကိုရှာဖို့ဆိုတာအတော်ကိုကြီးမားခက်ခဲတဲ့ကိစ္စဖြစ်တဲ့အတွက်အချိန်တော့ထက်ကြာနိုင်တယ်လို့သူကပြောပါတယ်။လင်းရဲ့မှတ်တမ်းတွေပါရှိတဲ့ black box အသံဖမ်းကိရိယာကိုရှာဖွေတာတွေဆက်လုပ်နေတဲ့အချိန်ထဲမှာပဲရေအောက်မှာရှိတဲ့လင်းကနေဘာအချက်ပေးတဲ့တစ်ခုကိုမှစနေနေ့ကတော့မကြားခဲ့ရပါဘူး။အတန်လိုင်းကိုလိုက်လံရှာဖွေနေတဲ့သူတွေဟာမလေးရှားလင်ခီးစဉ်အမတ် MH 3039ကနေထုတ်လွှတ်လိုက်တဲ့အတန်လိုင်းတွေကိုဖမ်းယူရရှိမိထားတယ်လို့တော်လေးယုံကြည်ထားကြောင်းဒါပေမဲ့အခက်အခဲတွေအများကြီးရှိနေတယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကသူ့ရဲ့တရုတ်နိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့စနေနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25 လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်ရဲ့တနင်္ဂနွေနေ့မနက်ဖက်သတင်းများကိုဆက်လက်နှာစင်နေကြတာပါကမ္ဘာလုံးဆိုင်ရာစီးပွားရေးဟာပြန်ကောင်းလာနေပြီဖြစ်ပေမဲ့မခိုင်မာသေးဘူးလို့ကမ္ဘာထိပ်တန်းစီးပွားရေးဆိုင်ရာတာဝန်ရှိသူတွေကပြောလိုက်ပါတယ်။အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF နဲ့ကမ္ဘာပံအဖွဲ့ဝင်နိုင်ငံတွေကြားအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာရက်ပေါင်းများစွာဆွေးနွေးခဲ့ကြပြီးတဲ့နောက်စနေနေ့ကအဲ့ဒီလိုပြောလိုက်တာပါ။တချို့နိုင်ငံတွေမှာအလုလက်မဲ့နှုတ်မြင့်မားနေတာရော့ပါစေရေးအထောက်အကူဖြစ်စေဖို့စီးပွားရေးဘိုးဘီမြန်မြန်တိုးတက်အောင်လှုပ်ဆောင်သွားကြဖို့တာဝန်ရှိသူတွေကတိပြုခဲ့ကြပါတယ်။စီးပွားရေးအခြေအနေကောင်းတဲ့နိုင်ငံတွေမှာငွေဖောင်းပွားမှုနှုန်းနှိမ့်ကြပြီးနှစ်ရာခိုင်နှုန်းလောက်ပဲရှိတယ်လို့စီးပွားရေးပညာရှင်အများပြားကပြောပါတယ်။ငွေဖောင်းပွားမှုနှုန်းမြင့်တာကစီးပွားရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့ဆိုရမှုတွေအရင်ကတည်းကရှိခဲ့ပူပေမဲ့ငွေဖောင်းပွားမှုနှုန်းနှစ်ရာခိုင်နှုန်းအောက်ပဲရှိတဲ့ဖွံ့ဖြိုးပြီးနိုင်ငံတချို့ရဲ့စီးပွားရေးထိခိုက်ဖွယ်ရှိတာကိုလည်းကြွမ်းကျင်သူတွေကသတိပေးထားပါတယ်
။နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ IMF ကယူကရိန်းနိုင်ငံကိုဗန်နာရေးအကူအညီပေးမဲ့ကိစ္စကိုတရုတ်နိုင်ငံကထောက်ခံတယ်လို့စနေနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ IMF ပြုရင်ပြောင်းလဲအပေါ် American Congress လွတ်တော်ကအတီးပြုတ်ဖို့ပြန်ကွက်ခဲ့တာကြောင့် IMF ရဲ့ငွေချေးနိုင်မှုစွန့်ရည်နဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့လည်းတရုတ်နိုင်ငံကပြောပါတယ် IMF အဖွဲ့ရဲ့ထုတ်ချေးပေးထားတဲ့ငွေချေးပမာဏ85ရာခိုင်နှုန်းဟာအခုလက်ရှိမှာဥရောပကိုအဓိကအာရုံစိုက်နေတာဟာစိုးရိမ်စရာဖြစ်တယ်လို့လည်းတရုတ်ဒုတိယဗန္ဒာရေးဝန်ကြီးဇူကွန်ယောင်းကဝါရှင်တန်မှာပြုလုပ်ခဲ့တဲ့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေချေးရန်ပုံငွေအဖွဲ့တို့ရဲ့အစည်းအဝေးပြင်ပမှာအနောက်နိုင်ငံသတင်းတော့တချို့ကိုပြောကြားခဲ့ပါတယ်ဥရောပတိုင်းမှာဥရောပတိုက်ပြင်ပမှာဖြစ်နေတဲ့ဘယ်လိုပြဿနာမျိုးကိုမဆိုအမြန်ဆုံးဖြေရှင်းသွားဖို့ကအရေးကြီးကြောင်းဒါကြောင့် IMF အဖွဲ့ရဲ့ဗန်နာငွေကြေးအင်အားဟာအလွန်ကိုအရေးပါလာနေတာဖြစ်တယ်လို့သူကပြောပါတယ်ယူကရိန်းပြဿနာကနေအထူးသဖြင့်ဥရောပတိုက်အပေါ်မှာရိုက်ခတ်လာနိုင်ခြေရှိတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့စိုးရိမ်မိတယ်လို့သူကပြောပါတယ်ဥရောပတိုက်ဟာငွေကြေးဖောင်းပွားမှုအန္တရာယ်နဲ့ရင်ဆိုင်နေရပြီလည်းဖြစ်ပါတယ်ရုရှားနိုင်ငံကခရိုင်းမီးယားဒေသကိုသူတို့ပိုင်တဲ့အဖြစ်သိမ်းယူခဲ့ခြင်းကစပြီးတော့ရုရှားနဲ့ဥရောပသမဂ္ဂကြားအပြန်အလှန်ဆွဆွဲတာတွေဖြစ်နေပြီးယူကရိန်းနိုင်ငံကိုဗန်ဒားရေးအကူအညီပေးမှုက G20 အဖွဲ့ဝင်အစည်းအဝေးအတွင်းအဓိကကိစ္စရပ်တစ်ခုဖြစ်လာနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကအဓိကအတိုက်ခံဘာရတီယာဂျနတာ BJP ပါတီဟာယူကော့ပွဲမဲဆွေတာဒီမှာဘာသာရေးကိုဆွဲထည့်တယ်လို့နိုင်ငံမြောက်ပိုင်းဥတ္တရပရဒေ့စ်ပြည်နယ်ရဲ့ဝန်ကြီးချုပ်အခိလက်ရာဒက်ဖ်ကစနေနေ့မှာဝေဖန်ရှုတ်ချလိုက်ပါတယ်BJP ပါတီဟာနိုင်ငံရေးအကျိုးအမြတ်အတွက်ဘာသာရေးကိုအသုံးပြုတယ်ဆိုပြီးမဲဆွယ်စည်းရုံးပွဲတစ်ခုအတွင်းဂျာဒက်ဖ်ကဝေဖန်ခဲ့တာပါတရရော့ဟာဘာသာရေးကိုအသုံးပြုနေတယ်ဆိုရင်အဲ့ဒါ BJP ပါတီပါပဲလို့သူကပြောပါတယ်အိန္ဒိယနိုင်ငံမှာသရုတ်အဆင့်အဖြစ်ရွေးကောက်ပွဲတွေစနေနေ့မှာဆုံးသက်သွားတာနဲ့အမျှနိုင်ငံရေးပါတီတွေဟာအလုံးအချင်းနဲ့မဲဆွယ်စည်းရုံးနေကြပါတယ်အိန္ဒိယနိုင်ငံရဲ့မဲဆန္ဒရှင်815တန်းဟာနေရူးဂန္ဒီနိုင်ငံရေးမိသားစုဦးဆောင်တဲ့အာဏာရကွန်ကရက်ပါတီကိုအပြတ်အသတ်ရေးနှိမ့်အောင်လုပ်မဲ့ဖို့ရှိနေတာကိုလူလူသဘောထားစစ်တမ်းတွေကပြနေပါတယ်လူရရဲ့ထက်ဝက်ဟာအသက်25နှစ်အောက်လူငယ်တွေဖြစ်နေတဲ့အိန္ဒိယနိုင်ငံမှာ1980ပြည့်နှစ်တွေကတည်းကကာလရှည်ကြာစီးပွားရေးကြာဆင်းလာခဲ့ပြီးဖွံ့ဖြိုးတိုးတက်ရေးနဲ့အလုပ်ကိုင်ဖန်တီးရေးတွေရပ်ဆိုင်းနေကြတာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံလို့တင်စားခေါ်ဝေါ်ကြတဲ့အိန္ဒိယရွေးကောက်ပွဲတွေကိုခန့်မှန်းရတဲ့ကိစ္စဟာနာမည်ဆိုးနဲ့ကြော်ကြားတဲ့အထီးကိုခက်ခဲပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဘင်္ဂလီအမျိုးသားရေးဝါဒီနိုင်ငံရေးသမားရှေ့ခ်မူဂျီဘာရော်မန်ကိုဝန်ကြီးချုပ်ဟောင်းဘီဂွမ်ခလီဒါဇီယာရဲ့တာဖြစ်သူတာရစ်ခ်ရာမန်ကဝေဖန်ပြောကြားချက်ပေါ်မကျေနပ်ကြတဲ့အတွက်နိုင်ငံရေးအဖွဲ့အစည်းတွေစနေနေ့ကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။1992ခုနှစ်ဧပြီလ10ရက်နေ့မှာပြည်ပရပထမဆုံးအစိုးရအဖွဲ့ကိုဖွဲ့စည်းချိန်တုန်းကလွတ်လပ်ရေးကြေညာခဲ့တာကိုလွတ်လွတ်ရှုခဲ့ပုံရတဲ့အတွက်ရှေ့ခ်မူဂျီဘာရာမန်ဟာတရားမဝင်တဲ့ဝန်ကြီးချုပ်တူဖြစ်ခဲ့တယ်ဆိုပြီးအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ရဲ့အကြီးအကဲဒုတိယဥက္ကဋ္ဌဖြစ်သူတာရစ်ခ်ရာမန်ကဧပြီလ10ရက်နေ့လန်ဒန်မှာပြောခဲ့တာပါတရစ်ကလူလူကိုနားလည်လွှဲအောင်လုပ်တဲ့အတွက်စံပြအနေနဲ့အပြစ်ပေးဖို့အဝါမီအဖွဲ့ချုပ်ပါတီနဲ့နိုင်ငံရေးရာချိတ်ဆက်နေတဲ့ဆရာမစ်အဖွဲ့ချုပ်ရဲ့အတွင်ရင်မူမိုဟာမက်အင်ဆာအာလီကတောင်းဆိုပြီးဒဏ်ခံမျိုးတော်မှာဆန္ဒပြခဲ့ကြတာပါပါကစ္စတန်နိုင်ငံမှာလူသတ်ဖို့ကြိုးစားမှုနဲ့ဆွဆွဲခံခဲ့ရတဲ့ကုလသားကလေးငယ်ကိုဖမ်းဆီးဖို့ရဲတပ်ဖွဲ့ကညှင်းငယ်ပြီးတဲ့နောက်တရားသူကြီးကဆွဲချက်ကိုပယ်ချလိုက်ပါတယ်ရဲလွန်နေတဲ့ရေကမိကကိုကောက်ယူဖို့လှုံ့ဆော်ကြတဲ့လူသမားတွေနဲ့ရုံးဝင်းဆက်ခတ်ဖိအပ်တစ်ခုတွင်ရဲတပ်ဖွဲ့ဝင်တဦးကိုတပ်ဖို့ကြိုးစားမှုနဲ့ကလေးငယ်ပါဝင်သူ့ရဲ့အရွယ်ရောက်ပြီးသားဆွေမျိုးသားချင်းတွေကိုဒီလအစောပိုင်းကဆွဲချက်တင်ခဲ့တာပါ ကျသာရီနီကလက်ပွေနှုတ်ဖို့လုပ်တဲ့အချိန်တွင်အော်ဟိငိုယူနေတဲ့ကလင်းငယ်ရဲ့ပုံတွေပြန်သွားပြီးတဲ့နောက်အကြီးအကျယ်မကြေမနပ်ဖြစ်ခဲ့ကြပါဗျာ
ထိတ်တရောက်သတင်းတွေကိုကိုကြကြော်သိန်းနဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့ကြတာဖြစ်ပါတယ်ရှင်အခုဇက်တိုက်တင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာဆိုရင်တော့အရင်ဆုံးဂျာမနီနိုင်ငံကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့နောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တင်မြက်ရေးအတွက်နိုင်ငံတွင်းပြဿနာတစ်ခုနှစ်ခုအရေးကိုပဲကွက်ပြီးတော့ဇောင်းပေးနေမယ့်အစားတနိုင်ငံလုံးအတိုင်းအတာနဲ့ဦးစားပေးကြည့်ကြဖို့နိုင်ငံတကာသတင်းမီဒီယာတွေကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဂျာမနီနိုင်ငံကို၄ရက်ကြာခရီးသွားရောက်နေတဲ့အချိန်စနေနေ့တုန်းကသတင်းမီဒီယာတွေနဲ့တွေ့ဆုံစင်းမှာအခုလိုပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ရှင
်ဂျာမနီနိုင်ငံဘာလင်မြို့ကိုရောက်နေတဲ့ဒေါန်ဆန်းစုကြည်ကိုစနေနေ့မှာဘာလင်မြို့တော်ဝင်ကလော့စ်ဝူဗာရီကတွေ့ဆုံပြီးအရှိန်နဲ့အနောက်ဂျာမနီပြန်လည်ပေါင်းစည်းအထိမ်းအမှတ်တည်ဆောက်ထားတဲ့ Branding Burger မုတ်ဦးကိုလိုက်လံပြသခဲ့ပါတယ်ဘာလင်မြို့ဟာဖွံ့ဖြိုးတိုးတက်ရေးမှလည်းမကဘဲအခုလိုအရှိန်အောက်ပြန်လည်ပေါင်းစည်းနိုင်တဲ့နိုင်ငံရေးအရာညှိနှိုင်းမှုတွေမှာပါအောင်မြင်တဲ့မြို့ဖြစ်နေကြာတာပရီနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့တွေ့ဆုံစဉ်မှာဒေါန်ဆန်းစုကြည်ကပြောခဲ့တာပါအခုစနေနေ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့ဂျာမနီခေါင်းဆောင်တွေနဲ့နားလည်မှုရယူနိုင်တာဟာဖြတ်တန်းလာရတဲ့အခြေအနေချင်းတူညီတာကြောင့်ဖြစ်ကြောင်းပြောကြားခဲ့ပါတယ်
It was very much my impression that both the president and the chancellor understand our position because they have lived under authority.
Germany တမရကရောဝန်ကြီးချုပ်ကပါကျမကိုကောင်းကောင်းသဘောပေါက်နားလည်တယ်လို့တကယ်ကိုခံစားရပါတယ်။အာဏာရှင်လက်အောက်ကနေဒီမိုကရေစီထွန်းကားလာဖို့ဘလို့ရုန်းကန်ရတယ်ဘယ်လောက်ခက်ခဲတယ်ဆိုတာကိုအာဏာရှင်လက်အောက်မှာနေထိုင်လာရတဲ့သူကမှကိုချင်းစာနိုင်တာမို့ဒါဟာတိတ်အရေးကြီးတယ်လို့တကယ်အခြေအနေမှန်ကိုလည်းသူတို့နားလည်ကြတာပါ။
မြန်မာနိုင်ငံရဲ့ချင်းတွေကိုနားလည်ပြီးအကူအညီပေးဖို့ကမ်းလှမ်းခဲ့တဲ့ဂျာမနီနိုင်ငံကချီးမြှင့်တဲ့ Willy Brandt Award လူခွင့်ရဆုကိုတောက်ကြံနေကလက်ခံယူခြင်းကလည်းမြန်မာနိုင်ငံမှာဒီမိုကရေစီတကယ်မထွန်းကားသေးတာကိုသဘောပေါက်ကြဖို့တတိပေးခဲ့တယ်လို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့လိုအပ်တာကိုပါပြောကြားခဲ့ပါတယ်။အခုသတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံပြန်လည်ညီညွတ်ရေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့လိုအပ်နေပါတယ်လို့သတင်းတောက်တွေကိုပြောကြားလိုက်တယ်လို့ပြဿနာတစ်ခုနှစ်ခုတည်းကိုပဲကွက်ပြီးမကြည့်ကြဘူးပါပန်ကြားလိုက်တာပ
ါ National reconciliation is required at many levels in our society and in many ways I didn't mention particularly any group ethnic or
community တမရနိုင်ငံလူမှုအတိုင်းဝိုင်းတွေကလူနေမှုအဆင့်အတန်းအတော်များများမှာပုံစံမျိုးစုံနဲ့အမျိုးသားပြန်လည်တင့်မြက်ရေးရဖို့လိုအပ်နေတာပါဘယ်အဖွဲ့ကလူနေတယ်ဘဲတိုင်းရင်သားဒါမှမဟုတ်ဘဲလူမှုအတိုင်းဝိုင်းကလိုနေတယ်လို့ခွဲပြီးကျမမပြောပါဘူး။ဘာလို့လဲဆိုတော့ငိမ့်ညာရင်ရဖို့ပဲဥတီပြီးတိုင်းရင်သားအဖွဲ့အစည်းအများစုကကြိုးပမ်းနေကြတာမို့ပါ။ဒီလိုလှုပ်ဆောင်နေချိန်မှာနိုင်ငံတကာအတိုင်းဝိုင်းကနေပြဿနာတစ်ခုနှစ်ခုတည်းကိုကွက်ပြီးတော့ဇောင်းပေးနေတာတွေ့ရတော့ကျမတကယ်ပဲစိတ်အနှောက်အယှက်ဖြစ်မိပါတယ်။တကယ်ဆိုမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ကြီးကြဖို့လိုနေတာပါ။
ဒေါန်ဆန်းစုကြည်ဟာတနင်္ဂနွေနေ့မနက်ပိုင်းမှာ Free University of Berlin မှာဂျာမနီရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဧပြီလ14ရက်နေ့မှာတော့ပြင်သစ်နိုင်ငံပါရီမြို့ကိုခီးဆက်မှာဖြစ်ပြီးပြင်သစ်သမ္မတနဲ့တွေ့ဆုံမှာဖြစ်တယ်လို့ပြင်သစ်လွှတ်တော်ကလည်းတွားရောက်လေ့လာမှာဖြစ်ပါတယ်
။ထော်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတစ်ပုဒ်တင်ပြပေးခြင်းပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့လတုန်းကဖြစ်ပွားခဲ့တဲ့ NGO ရုံးတွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့မတင်ငါမှုနဲ့ဖမ်းဆီးထိန်းသိမ်းစစ်ဆေးတာကိုခံနေရတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဗဟိုကော်မတီဝင်တဦးကွယ်လွန်သွားခဲ့ပါတယ်။နိုင်ငံပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့အချိန်ဒေသအကျိုးကိုဦးဆောင်ပြီးတော့လောက်ကိုင်းနေသူတဦးအခုလိုမျိုးကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ရခိုင်မျိုးသားပါတီကဆိုပါတယ်အကြောင်းစုံကိုစူးစီးတင်ပြပေးထားတာနားဆင်ကြည့်ပါရှင်ပြီးခဲ့တဲ့မတ်လ26ရက်နဲ့28ရက်နေ့တွေတုန်းကမာတေဇာလို့ခေါ်တဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းကနိုင်ငံသားသူတဦးကနေသာသနာ့အလံကိုဖျောက်ချပြီးတော့မဖွဲမရလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးစစ်တွေမျိုးပေါ်က NGO တွေငှားရမ်းထားတဲ့နေအိမ်တွေထောက်ပံ့ရေးပစ္စည်းတိုးလောင်တဲ့ဂိုဒေါင်တွေကိုဖျက်ဆီးခံခဲ့ရပါတယ်။ဒီအကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်မှာပါဝင်ကျူးလွန်သူတွေနဲ့မမှန်မကန်သတင်းဖြန့်ပြီးလှုံ့ဆော်တဲ့သူတွေကိုဖော်ထုတ်ပြီးတော့ဥပဒေနဲ့အညီအရေးယူဖို့ဆိုပြီးနိုင်ငံတော်သမ္မတကနေနေဆက်ရေးရာဒုတိယဝန်ကြီးဗိုလ်ချုပ်မောင်မောင်အောင်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ ဲ့၅ဦးပါစစ်တွေအရေးစုံစမ်းရေးကော်မရှင်ကိုဖွဲ့ပြီးတော့တာဝန်ပေးခဲ့ပါတယ်။အဲဒီနောက်ဧပြီလဇန်းပိုင်းမှာတော့အာဏာပိုင်တွေဘက်ကမတင်ကားသူဒေသခံ၁၂ဦးကိုဖမ်းဆီးထိန်းသိမ်းတဲ့နေရာမှာအခုတည်ဆုံသွားတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဗဟိုကော်မတီဝင်ဦးမောင်သိန်းနဲ့မိသားစုဝင်၂ဦးလည်းပါဝင်ခဲ့တယ်လို့ရခိုင်အမျိုးသားပါတီရဲ့အတွင်းရေးမှူးဦးဦးလှစောကပြောပါတယ်။
ဦးမောင်သိန်းမှာဝန်ထဲစရာကောင်းတာအဲ့ case မှာသူနဲ့ပတ်သက်ပြီးတော့မိသားစုထက်ကသူ့ညီမတယောက်လည်းထိန်းသိမ်းခါတယ်။သူ့သမီးပါပဲ။သူ့မိသားစုထက်က၃ယောက်ထိန်းသိမ်းခါတယ်လို့သိရတယ်
။ဧပြီလ9ရက်နေ့မှာကျန်းမာရေးဆိုးဝါးလာပြီးတော့သတိလစ်မေမျောသွားတဲ့ဦးမောင်သိန်းကိုစစ်တွေအကျဉ်းထောင်ကနေပြီးတော့စစ်တွေစေယုံကိုပို့ဆောင်လိုက်ပြီးတဲ့နောက်ဧပြီလ17ရက်နေ့တောက်ကြနေည17နာရီခွဲမှာကွယ်လွန်သွားခဲ့ပါတယ်။ဘာကြောင့်သေဆုံးသွားရသလဲဆိုတဲ့အကြောင်းရင်းကိုတော့တိတိချာချာမသိရှိရသေးဘူးလို့လည်းဦးဦးလှစောကဆိုပါတယ်
။သူ့ကိုဖမ်းဆီးတယ်ဖမ်းဆီးပြီးတော့စစ်ကြောရေးလုပ်နေတဲ့အချိန်ကာလပေါ့လေစစ်ကြောလုပ်နေတဲ့ကာလမှာသူကျန်းမာရေးအချိန်ကိုဆိုးဝါးလာတဲ့အကြောင်းသူစေယုံမော်တက်တယ်။တက်ပြီးတော့သူ့ကိုလောလောဆယ်ယာယီကိုကျွန်တော်တို့အာမခံပေးလိုက်တယ်ပေါ့လေအာမခံပေးလိုက်တယ်ပေးလိုက်တဲ့အခါမှာကျမ်းမာရှင်တွေကကောင်းတဲ့နေရာမရှိဘူးဒါကြောင့်ရန်ကုန်စီယုံကြီးကိုပို့မယ်လို့ကျွန်တော်တို့တင်ပြရထားတယ်ရထားတဲ့အတွက်ကြောင့်ကျွန်တော်တို့စောင့်ဆိုင်နေပါတယ်စောင့်ဆိုင်တဲ့ကာလအတွင်းမှာပဲသူကအဲ့လိုရစစ်တင်မှာဆုံးသွားတာပ
ါဒေသအကျိုးကိုဦးဆောင်လုပ်ကိုင်နေသူတဦးအခုလိုမျိုးကွယ်လွန်သွားရတာဟာရခိုင်မျိုးသားပါတီအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့လည်းဦးဦးလှစောကဆိုပါတယ်
ဖြစ်ခဲ့တဲ့ကိစ္စဟာလူကိုချုပ်မောင်မောင်အောင်တို့ရဲ့ report မှာလည်းပါပြီးသားပါ။ဒါလူတစုရဲ့စိတ်လိုက်မှမှာလုပ်တဲ့လှုပ်ရှားမှုတစ်ခုပါ။အဲ့ဒီထက်မှကျွန်တော်တို့ပါတီကောင်းဆောင်တယောက်ကအဲ့ဒီထိမ့်သိမ့်ထားတယ်။ဒီကြားထဲမှာစစ်စစ်ခံရတယ်ခံရပြီးတော့ဒီကျွန်တော်တို့ဆုံးသွားတယ်ဆိုတော့ဒါကြတော့ဒါကျွန်တော်တို့ဒီဆုံးရှုံးမှာအမတန်တော့တော်တော်ကိုကြီးမားပါလေခိုင်ရဲ့အတွက်ကျွန်တော်တို့တိုင်းပြည်မှာကျွန်တော် reform တွေလုပ်နေတယ်ရှေ့ကိုတော်နေဆိုမှလည်းအဲ့လိုအမတန်ဝန်းနေစရာကောင်းတဲ့ setback တွေပေါ့လေနောက်ပြန်ဆုံးတဲ့ဒရင်ငြိမ်းဖြစ်တဲ့ဖြစ်ရတယ်လေရှိနေပါတယ်ဆိုတော့ကျွန်တော်က highlight ကြကြင်တာပါ
AMB ပါတီရဲ့ဗဟိုကော်မတီဝင်ဦးမောင်သိန်းကို April 13ရက်နေ့တနင်္ဂနွေနေ့နေ့လယ်2နာရီမှာတကြိုမှာဖြစ်ပါတယ်။ကွယ်လွန်သူဦးမောင်သိန်းမှာဇနီးသား2ဦးသမီး2ဦးနဲ့မိ2ဦးကြိုင်ရိုက်ခဲ့ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးပါမယ်ရှင်။ဒီသတင်းပတ်ရဲ့မြမရေးသုံးသက်ချက်မှာတော့မြမပြည်မှာလူဦးရေတိုးပွားလာတာနဲ့အမျှမွတ်စလင်ဦးရေလည်းတိုးပွားလာနိုင်ပုံကိုဦးအောင်ခင်နဲ့ကိုကျော်သိန်းတို့ကသုံးသက်တင်ပြပေးထားပါတယ်ရှင်။
ကုလသမဂ္ဂအကူအညီနဲ့သကောင်းစင်းပြုစုရမှာစရင်မကောက်နိုင်လို့ကြမ်းနေတဲ့နေရာနဲ့တမင်ခြံထားတဲ့နေရာတွေရှိတဲ့အတွက်တိုင်းရင်းသားအချုပ်နဲ့မွတ်စလင်ဥယျာဉ်ကိုရေးထွက်ဖို့အခက်အခဲရှိနိုင်ပါတယ်။ဒီနေရာမှာရှိပြီးသားမြို့နယ်လူဥယျာဉ်စရင်ကိုအားကိုးနိုင်ပါတယ်။ဥပမာမောင်တော်မြို့နယ်အုပ်ချုပ်ရေးဦးစီးဌာနမနှစ်ကထုတ်ပြန်တဲ့ဒေသဆိုင်ရာအချက်အလက်များစာအုပ်လုံမှတ်တမ်းမှာလူဥယျာဉ်စရင်ကိုတွေ့နိုင်ပါတယ်။၎င်းစီးရင်မကောက်နိုင်သေးလို့ကြမ်းနေတဲ့နေရာမှာလဲဒေတာအခြေအနေကိုလိုက်ပြီးနောက်အခါမှာလူဦးရေစီးရင်ကောက်ယူနိုင်ပါတယ်။ပုံစံတစ်ခုတည်းကိုတုံးပြီးစနေတဲ့ချိန်တိုင်းပြည်ကိုဓာတ်ပုံရိုက်တယ်ဆိုတော့၎င်းစီးရင်နီးဟာအိမ်တော်စုဘဝတည်ငြိမ်ပြီးမျိုးနွယ်တူတဲ့လူအဖွဲ့အစည်းနဲ့သာတင့်တော်တယ်လို့ယူဆတဲ့ပညာရှင်တွေအဖွဲ့အစည်းတွေရှိပါတယ်။ဒီနီးဟာဇေယျအကုံကြများပြီးလူမျိုးနွယ်ရှုပ်ထွေးတဲ့ရွှေပြောင်းပုံများပြားတဲ့လူအဖွဲ့အစည်းနဲ့မတင်တော်ဘူးလို့ဆိုပါတယ်။ဒါကြောင့်အရက်ဒေတာအလိုက်စီးရင်ကောက်ယူတဲ့ဤကိုတုံးလာကြပါတယ်။မြမပြည်မှာလည်း2014သကောင်စီးရင်မှာမပါတဲ့ဒေတာတွေမှာတင့်တော်တဲ့ဤနဲ့စီးရင်ကောက်ယူနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်
။ Harvard တက္ကသိုလ် Ash Center ဟာ1953သကောင်စီးရင်ကိုအခြေခံပြီးမြမပြည်ကမွတ်စလင်ဦးရေကိုတွတ်ပြတဲ့စာရန်လွန်ခဲ့တဲ့ဇူလိုင်လမှာထုတ်ထားပါတယ်။1953သကောင်စီးရင်ဟာမျိုးနေလူဦးရေကိုအဓိကထားပြီးကောက်ယူတဲ့စီရင်ဖြစ်လို့ကျေးလက်လူဦးရေအချို့အဝက်သာပါဝင်ပါတယ်။တပြည်လုံးမှာလူဦးရေတန်း20ကျော်ရှိတဲ့အနေနဲ့မွတ်စလင်ဦးရေက400ခန့်နှုန်းသို့မဟုတ် 8,000 ကျော်ရှိတယ်လို့ဆိုပါတယ်။နောက်အနှစ်30ကြာလို့1983မှာသကောင်စီရင်ကောက်တော့လေမွတ်စလင်ဦးရေဟာတိုင်းပြည်လူဦးရေရဲ့400ခန့်နှုန်းမှရှိနေပါတယ်။ဒါပေမဲ့လူဦးရေက34တန်းဖြစ်လာလို့မွတ်စလင်ဦးရေဟာတန်း၄သိန်းအထိတိုးလာပါတယ်။ဒါကြောင့်မွတ်စလင်ကမြမလူအဖွဲ့အစည်းကိုလွှမ်းမိုးလိမ့်မယ်လို့ဆိုရင်တာယုတ်တိမရှိဘူးလို့ဆိုပါတယ်
။တမိုင်းသူတေသနာဦးစီးဌာနညွှန်ကြားရေးမှူးဦးမြင့်သိန်းရေးသားပြီး2009မတ်လမှာဖတ်ကြားတဲ့စာရန်းမှာဘင်္ဂလီမွတ်စလင်ဦးရေရခိုင်ဒေသမှာတိုးပွားလာပုံကိုတင်ပြထားပါတယ်။မောင်တော်မြို့နယ်မှာ1956ကမွတ်စလင်ဦးရေ38,000ကျော်ရှိပြီး1986မှာ3,600ကျော်ဖြစ်လာတယ်လို့ဆိုပါတယ်။ မနစ်30အတွင်းမွတ်စလင်ဥယျာဉ်တဆခွဲတိုးပွားလာတာဖြစ်ပါတယ်1931ကမောင်တောမှာမွတ်စလင်တသိန်းကျော်သာရှိတာမို့55နှစ်အတွင်းနဆခွဲတိုးပွားလာတဲ့သဘောဖြစ်ပါတယ်ဘူဒီတော်မှာ1942ကမွတ်စလင်တရားကျော်သာရှိပြီမဲ့အနှစ်60ကျတဲ့အခါမှာ2009ခုနှစ်မှာ28000ကျော်ရှိလာပါတယ်ဘင်္ဂလီမွတ်စလင်တွေဝင်ရောက်လာလို့လူမျိုးရေးအထူးကယုံဖြစ်ပါကိုကိုလိုနီခေတ်ကတည်းကသတိပေးခဲ့ပါတယ
်စစ်တကောင်းသားတွေဝင်နေတာကိုရခိုင်တိုင်းရင်းသားနဲ့ဒေသခံမွတ်စလင်တွေကမနှစ်သက်တဲ့အတွေ့လူမျိုးရေးပြည်ပခဖြစ်နိုင်တာကို1939စုံစမ်းရေးကော်မရှင်ကသတိပေးခဲ့ပါတယ်2012ရောက်လာတော့မောင်တော်မြို့နယ်ရဲ့လူဦးရေ9,100ကျော်မှာ94%ကျန်တော့ဟာဘင်္ဂလီမွတ်စလင်ဖြစ်နေတယ်လို့မကြမီကထုတ်ပြန်တဲ့ဒုချီယာတန်စုံစမ်းရေးကော်မရှင်အစီရင်ခံစာမှာဖော်ပြပါတယ်။မွတ်စလင် 48,000 ရှိပြီးဗုဒ္ဓဘာသာ 28,000 ရှိပါတယ်။မောင်တော်မြို့နယ်လူဦးရေတိုးနှုန်းက 1.6% ကျန်တော့ဖြစ်လို့အခြားဒေသထက်ပိုများပါတယ်။ရခိုင်ပြည်နယ်လူဦးရေရဲ့20သို့မဟုတ် 25% ကျန်တော့ဟာမွတ်စလင်ဖြစ်မယ်လို့ခန့်မှန်းပါတယ်။ဒီအချက်ကြောင့်မွတ်စလင်စန့်ကျင်ရေးလုပ်မယ်ဆိုတာမျိုးဟာတဘာဝမကြဘူးလို့မြင်ကြပါဗျ
။ရခိုင်နဲ့ဘင်္ဂလီမျိုးနွယ်အဖွဲ့အစည်းတွေအကြားယုံကြည်မှုရှိလာအောင်အစိုးရအဖွဲ့အစည်းတွေအနေနဲ့ဆောင်ရွက်တင်တာတွေကိုဒုချီယာတန်စုံစမ်းရေးကော်မတီအစီရင်ခံစာမှာဖော်ပြထားပြီးဖြစ်ပါတယ်။စောင့်ဝင်နေကြတဲ့စစ်အာဏာရှင်ခေတ်မှာဗုဒ္ဓဘာသာဝင်တွေနိုင်ငံခြားထွက်ကြပြီးမွတ်စလင်ကထွက်ခွာဖို့ခက်ခဲတာဟာမွတ်စလင်ဥယျာဉ်ကိုများပြားစေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ Ash Center စာတမ်းကသုံးသပ်ပါတယ်။တကောင်းချင်းထွက်လာရင်မွတ်စလင်ဥယျာဉ်တိုးပွားလာတာကိုတွေ့ရင်လည်းတွေ့နိုင်ပါတယ်။ဒါဟာမွတ်စလင်စန့်ကျင်ရေးလုပ်ရမယ့်ကိစ္စမဟုတ်ပါဘူး။ကမ္ဘာမှာမွတ်စလင်ဥယျာဉ်တန်း1600ကျော်ရှိပါတယ်။1945မှာတောင်ကိုရီးယားလူဦးရေရဲ့နှစ်ရာခိုင်နှုန်းဟာခရစ်ယာန်ဖြစ်ပြီးအများစုဟာဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်။1985ရောက်တော့ခရိယံဥယေဟာ25ရာခိုင်နှုန်းဖြစ်လာပါတယ်။ဖွံ့ဖြိုးတိုးတက်ရေးကိုကူညီတဲ့အတွက်ခရိယံဘာသာဝင်များလာကြောင်းသိရပါတယ်။2005ခုနှစ်စည်ရင်အရတောင်ကိုရီးယားလူဦးရေမှာဘာသာကိုးကွယ်သူ54ရာခိုင်နှုန်းသာရှိပါတယ်။ဒီအထက်မှာဗုဒ္ဓဘာသာက23ရာခိုင်နှုန်းခရိယံက29ရာခိုင်နှုန်းနဲ့အခြားဘာသာက2ရာခိုင်နှုန်းပါဝင်ပါတယ်။လူရည်46ရာခိုင်နှုန်းမှာကိုးကွယ်တဲ့ဘာသာမရှိတော့ပါဘူးဘာသာရေးနဲ့လူမှုစီးပွားရေးတိုးတက်ဖွံ့ဖြိုးရေးဆက်ဆံနေပုံကိုတောင်ကိုရီးယားသမိုင်းကတက်ပြီးပြနေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ American Indian 3အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီတွင်ပါ MAKE make ကိုအခြေခံတဲ့ American သုံး idiom တွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း make a beeline for
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက MAKE make ကပြုလုပ်တာ A ကတစ်ခု BEELINE beeline ကိုရှင်းပြရမယ်ဆိုရင် BEEB ဆိုတာကတော့ပြားကိုဆိုလိုပါတယ် LINE line ကတော့မြင်းပေါ့ဒီနည်းအားဖြင့် B line ကတော့ပြားလုတ်တဲ့မြင်းပေါ့တကယ်ကယ်ဆိုရင်တော့ဒီနည်းအားမှာဝိရအပြည့်တည်ဆောင်လာတဲ့ပြားဟာပြားအုံပြားအိမ်ကိုတန်းပြီးပြန်တာကိုဆိုလိုတာဖြစ်ပါတယ် FOR for ကတခုခုအတွေ့ရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့် Spike ခွန်ရဲ့ထိုက်ရိုက်ဒီဘေကပြားကတခုခုစီဥတီပြီးတန်းသွားတာကိုဆိုလိုပါတယ် idiom ဆိုတဲ့သွေးပိုက်ဒေဘေကလည်းသိမကွာလှဘူးလို့ဆိုရမှာပါတနည်းအရကိုရောက်တန်းနဲ့ကိုရီးဝဲထားတဲ့နေရာကိုသွားလို့တဲ့နေရာကိုတခါတည်းတန်းပြီးသွားတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် As soon as John arrived at the partyHe made a beeline for the pretty girl in the red dress to ask her to dance with him.
John and Nene party go yayao chin be. Tu ne twae ka ya ang kho bu. Angie and Nene mingli chojo si go တန်းပြီးတော့သွားတော့တာပဲလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ As soon as John arrived at the party, he made a beeline for the pretty girl in the red dress to ask her to dance with him.
ခုဆက်လက်တင်ပြပြီးမှကတော့
to make a pass at someone.
ဖြစ်ပါတယ်။စာလုံးပေါင်းက TO2MAKE to make ကတခုခုကိုပြုလုပ်တာ A ကတခု PASS pass ကတာမန်အဖြစ်တော့ဖြတ်သန်းတာကြော်သွားတာလွှဲပေးတာလို့အဓိပ္ပာယ်ရပါမယ်။ဒီနေရာမှာ PASS pass ကရည်တည့်တဲ့လောက်တာကိုဆိုလိုပါတယ်။ AT at တခုခုကိုဥတီတာ SOME ONE someone ကတူတယောက်ဆိုတော့တူတယောက်ကိုဥတီတာပေါ့။ဒါကြောင့် Skype ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့လူတူတယောက်ကိုမထီတထီရည်တည့်တဲ့လောက်တာကိုဆိုလိုပါတယ်။တနည်းဘန်စကားရပြောရရင်တော့ to hit on လို့လည်းပြောလို့ရပါတယ်။ idiom ဆိုတဲ့သွေးပိုက်ဒီပဲကတော့သိမကွာလှပါဘူး။လူတူတယောက်ကိုရည်တည့်တဲ့လောက်တာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Joe lost his job as his boss caught him making a pass at a coworker.
Joe ga alop pyut twa de. Tu ga tu lop phor kain be de u go yit de de lop ya ma tu sia ga mi twa de li lo thi be ya ba de. U ma go naw de khaw na sin chi cha ya aw.
Joe lost his job as his boss caught him making a pass at a coworker.
Ku se le jin pya pi ma ga ro
to make a bundle.
Phit ba de. Sa lung paung ga TO2 MAKE to make ga pyu lop da. A ကတခု BUNDLE bundle ကအထုပ်ဆိုတော့စကိုက်လူငယ်ဓာတ်ရိုက်ဒီပဲကအထုပ်ရအောင်လုပ်တာပေါ့ဒီနေရာမှာ idiom ဆိုတဲ့သဘောက်ဒီပဲကိုမရှင်းခင်မှာထုပ်လို့အဓိပ္ပာယ်ရတဲ့ bundle ဆိုတဲ့ဝဟာရကိုရှင်းပြရမယ်ဆိုရင်တော့ဒီနေရာမှာငွေတုပ်ကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် idiom အဓိပ္ပာယ်ကငွေအတော်များများရလိုက်တာအမြတ်များများရလိုက်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် As land prices have climbed very high in Rangoon, he made quite a bundle when he sold his home.
ရန်ကုန်မှာမြေစည်းတွေကတိတ်ကိုတက်နေတော့သူ့အိမ်ကိုရောင်းလိုက်တော့အတော်လေးပဲအမြတ်များများရလိုက်တယ်လीလို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
As land prices have climbed very high in Rangoon, he made quite a bundle when he sold his home.
ခုနောက်ဆုံးတင်ပြပေးမှာကတော့
to make ends meet.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 MAKE to make ကပြုလုပ်တာ ANDS ends ကဒီနေရာမှာအဆုံးတွေ MEET meet ကတွေ့ဆုံတာဆုံအောင်လုပ်တာလို့ထိပ်ပေရတော့စကိုက်ထွန်းရဲ့ထိုက်ရိုက်ထိပ်ပေကတော့အဆုံးတွေကိုတွေ့ဆုံအောင်လုပ်တာပေါ့ idiom ဆိုတဲ့သဘောပိုက်ဒီပဲကတော့တနေ့လှုပ်စားတနေ့စားနိုင်အောင်အနိုင်နိုင်လုပ်ရတာကိုဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Jobs are so hard to get in this city so young families are struggling to make ends meet
အဲ့ဒီမြို့မှာအလုပ်ကံရဖို့ကတိတ်ကိုခက်တော့လူငယ်မိသားစုတွေဆိုရင်တနေ့စားတနေ့လောက်အောင်စားနိုင်ဖို့ကယုံကံနေရတယ်လေလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jobs are so hard to get in this city. So young families are struggling to make ends meet.
တော်ရရှိများကိုဒီသတင်းပါ make ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြခဲ့ရမှာ
make a beeline for make a bundle make a pass at someone make ends meet
တို့ကိုတင်ပြခဲ့တာဖြစ်ပါတယ်နောက်သတင်းပါ